ဒီဟောမှာကျင်းပအနေနဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဘေးပွဲရဲ့ဒုတိယမြောက်လေးပါလေ။ဗာရီနာအဓိကထားစစ်ဘေးဖြစ်နေ
တယ်။မနေ့တော့ကတော့ကျွန်တော်တို့ကတင်ပြတဲ့စာတမ်းတွေကိုရှင်းပြတယ်။ဒီနေ့ကအဲ့ဒီစာတမ်းတွေအပေါ်မှာကျွန်တော်တို့တက်တရောက်တဲ့ကိုယ်စားလှယ်တွေအားလုံးကနေပြီးတော့မှဟိုမရှင်းတဲ့ဟာတွေကိုမေးမြန်းခိုင်းတယ်။မသိတော်တဲ့ဟာတွေကိုသူတို့ကတော့ဘယ်ချက်လက်တွေကိုပြင်ချင်လဲဆိုတဲ့ဟာတွေကိုသူတို့စီကနေပြီးတော့မှသဘောထားတွေကိုတောင်းခံတဲ့နေ့ဖြစ်တယ်လေ။ကျွန်တော် NCCT ရဲ့အစည်းအဝေးကစားပေါ်မှာသူတို့မေးမြန်းနေတယ်။နောက်ပြီးတော့နောက်ဒီနေ့နောက်ပိုင်းမှာတော့ကျွန်တော်တို့ဒီတပီလုံးပြစ်ခတ်ရဆဲရေးအတွက်ပေါ့ဗျာနော် NCCT ကပြုစုထားတဲ့စာရန်ပေါ်မှာဒီနေ့ကတော့သူတို့မေးမြန်းဖို့နဲ့သဘောထားပေးဖို့ပေါ့ဗျာ
။ပြည်ရဆောင်ကြီးလေးလာရေးဖွဲ့တွေဖွဲ့စည်းဖို့ဆွေးနွေးမယ်လို့လည်းကြားတယ်။အဲ့ဒါဟုတ်ပါလား
။ဒါကတော့အပြစ်ခတ်ရဆဲရေးလုပ်မယ်ဆိုရင်ဒီအပြစ်ခတ်ရဆဲရေးတစုံတရာပေါ့ဗျာ။ထိခိုက်ပြက်ပြားသွားတာမရှိနိုင်ဖို့ပေါ့နော်။အဲ့မှာကြီးကြပ်ဆောင်ကြီးရေးအဖွဲ့တွေထားရှိဖို့လိုတယ်ဆိုတဲ့ဟာတော့ဒါနိုင်ငံတကာမှာလည်းလုပ်ပါတယ်။ကျွန်တော်တို့စာရန်တဲ့မှာလည်းအဲ့ဒါကိုရေးထားပါတယ်။အဲ့ဒါကတော့သူတို့အနေနဲ့ဘလို့ပြင်ချင်လဲဖြည့်ချင်လဲဒါကတော့ရှိမှာပေါ့လေ
။ဆောင်ကြီးလေးလာရေးအဖွဲ့တွေကိုဘလို့ဖွဲ့စည်းမှာလဲ။ဒီဘ ਹੁ အဆင့်နေပဲလား။တခြားဒီအောက်ခြေမြို့နယ်အဆင့်တွေရောပါတယ်ပါလား
။ဘ ਹੁ အဆင့်မှာကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ဘက်ကကိုစလဲရဲ့အစိုးရဘက်ကကိုစလဲရဲ့နောက်ပြီးတော့ပြည်တွင်းမှာရှိတဲ့တင့်တော်တဲ့အဖွဲ့အစည်းကကိုစလဲတွေရဲ့နောက်နိုင်ငံတကာကထိုက်တင်တဲ့နိုင်ငံတကာအင်အားစုကကုစလေတချို့ပါပါဝင်စီခြင်းနဲ့ဒါကတော့ကျွန်တော်တို့လိုလားတဲ့ပုံစံပေါ့ဗျာဒါကတော့အစိုးရနဲ့ညှိအောင်မလဲဒါကတော့ကျွန်တော်တို့မြင်တာကတော့တလူခိုင်ခိုင်မာမာစောက်ကြီးအဖွဲ့ရှိမှပဲကျွန်တော်တို့သဘောတူညီချက်ကတော့ပြီးတော့ခိုင်မာမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ဒီအစိုးရဆွဲထားတဲ့မူကြမ်းပေါ့ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့ကဒီတိုင်းရင်းသားတွေကိုပေးပို့ထားတယ်လို့သိရတယ်အဲ့ဒီမှာရောဒီအပြစ်ခတ်ရဆဲရေးဆိုင်ရာစောက်ကြီးလေးလာရေးအဖွဲ့နဲ့ပတ်သက်လို့ဒါတွေပါလာရှိတယ်
အဲ့ဒါရေဘူးရတော့ဖော်ပြထားတာရှိတယ်ဗျဒါကတော့ကျွန်တော်တို့ရဲ့သူတို့ရဲ့နောက်တင့်တော်တဲ့လူရဲ့ပေါ့ဂျားလူပေါ့နော်အဲ့တလောက်ပဲဖော်ပြထားတယ်ဒီနိုင်ငံသားကပုံကူတွေအဖွဲ့စည်းကပုံကူတွေအဲ့လိုပါဝင်ဖို့ဆိုတဲ့ဟာကိုတော့တိတိကျကျတော့သူတို့ဖော်ပြထားတာမရှိသေးဘူးဒါကတော့ညှိနှိုင်းရမယ်နှစ်ဖက်ပေါ့ဗျာ
တိုင်းရင်းသားတွေဖက်ကတောင်းဆိုတဲ့ဒီတင့်တော်တဲ့ပုံကူတွေကဘယ်လိုများဖြစ်မလဲ
ပြည်တွင်းမှာဂုံတိတ်ခါရှိတဲ့လူတွေပြည်တွင်းကနိုင်ငံရေးပါတီကကိုစလဲကြီးတွေပေါ့ဗျာအဲ့ဒါလိုပုံကူမျိုးတွေကိုကျွန်တော်ဆွေးနွေးတာဖြစ်တယ်ပုံမှာပေါ့ဗျာဒေါန်ဆန်းစုကြည်တို့ခွန်ထွန်းဦးတို့ကပြစ်ခတ်ရစောက်ကြီးရေးထက်မှာသူတို့အဖွဲ့ကသူတို့ဒီလုပ်ငန်းမှာအဆင်ပြေမဲ့လူပေါ့ဗျာနော်သူတို့ရွေးထည့်ပေးတဲ့လူတွေကိုပဲဒါကတော့ပါဝင်စီတာကတော့ပူသင့်မယ်လေသူတို့ကတော့တခြားအရေးကြီးတဲ့အဆင့်မှာတော့ဆွေးနွေးတဲ့အနေအထားမှာတော့ပါဝင်ဖို့သင့်တယ်လို့ကျွန်တော်မြင်နေက
ြဆိုးရရဲ့မူကြမ်းနဲ့ပတ်သက်လို့ရောဒီမှာဘာတွေဆွေးနွေးဖြစ်လဲ
အစိုးရရဲ့မူကြမ်းကတော့ကုတိတော့မဆွေးနွေးဖြစ်သေးဘူးဗျ။ဒါပေမဲ့ဒီအရှိအခမ်းမှာတော့ပါလာပါလိမ့်မယ
်။အစိုးရရဲ့မူကြမ်းနဲ့တိုင်းရင်းသားတွေမူကြမ်းမှာကွာဟချက်အချို့ရှိတယ်လို့ကြားရတယ်ဗျ။အဲ့ဒါဟုတ်ပါလား။ဘယ်ချက်တွေများအဓိကကွာဟတဲ့ပါလဲ
။အေးဗျကျွန်တော်လည်းပြောဖို့ခက်နေသေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စာရန်ကလည်းအတီဖြစ်သေးတာမဟုတ်ဘူးပေါ့ဗျာ။နောက် NCCT ကရေးထားတဲ့စာရန်ပဲဖြစ်တယ်။ဒီ conference ပြီးတော့မှပဲဒါကကျွန်တော်တို့အားလုံးရဲ့ဒါအတီပြုတဲ့စာရန်ဖြစ်တယ်ဆိုတော့နော်ဒီကိစ္စတော့တိတ်မပြောချင်သေးဘူး။နောက်ပြီးတော့ဟိုတစ်ဖက်ကစကလုံးရဲ့အတုံးနှုံးတင်မော်ပုံမှန်ပေါ့ဗျာနော်အဲ့ဒီမှာတော့အများကြီးပဲပြောမယ်ဆိုတော့ဟိုတစ်ချက်ဒီတစ်ချက်ပေါ့ဗျာပြောဖို့လဲကျွန်တော်လည်းအားလုံးမမှတ်မိဘူးဗျာ
ဒီကြိမ်မော်ဟောဒီ Federal Terminal လို့ကိစ္စမျိုးတွေရောဒီပါလေးလာ
ကျွန်တော်တို့အစိုးပြုလွှာတဲ့မှာဒီပြည်တော်စုတမတော်ရေးရာဆိုပြီးတော့မှကျွန်တော်တို့နည်းနည်းပြင်ထားပါတယ်အရင်ကတော့ကျွန်တော်တို့ပြည်တော်စုတမတော်ဖွဲ့စည်းရေးပေါ့ဗျာနော်ဒါကိုအစိုးရဘက်ကလက်ခံနိုင်တဲ့အနေအထားဖြစ်အောင်ကျွန်တော်တို့ပြည်တော်စုတမတော်ရေးရာဆိုပြီးတော့မှကျွန်တော်ထည့်ထားတယ်ဒါကနိုင်ငံရေးဆွေးနွေးတဲ့အခါကျရင်ထက်သွင်းဆွေးနွေးဖို့ပေါ့ဗျာနော်ဒါပေမဲ့ကျွန်တော်တို့ကိုယ်စားလှယ်တွေကတော့ဒီဘိုင်းထဲမှာဘယ်လိုပြင်အောင်မလဲမပြောတတ်ဘူးဗျာ
ဒီဆွေးနွေးပွဲရနေပေါ့တနိုင်ငံလုံးအပြစ်ခတ်ရဆဲကြီးကိုတကယ်ပဲဥတည်သွားနိုင်တယ်လို့ထင်ပါလားဗျာ
ဥတည်မယ်လို့တော့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးပေါ့ဗျာအလိုက်လျောနိုင်ဆုံးလဲညှိနှိုင်းလှုပ်ဆောင်ပေးနေပါတယ်ဒီအစိုးရဘက်ပေါ့ဗျာနော်ဥမာသမ္မတကြီးရောဥအောင်မင်းတို့ရောသူတို့လည်းဒီပြည်လုံးအပြစ်ခတ်ရဆဲကြီးကိုတော်တော်လေးလိုလားနေတဲ့ပုံပေါ်တယ်ဒါကြောင့်သူတို့အဝန်းဝိုင်းကအဲ့လိုဆန္ဒရှိမဆိုရင်ပေါ့ဗျာနော်ဒါတော့ဖြစ်နိုင်တယ်လို့တော့ကျွန်တော်ယုံကြည်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကဒါပြည်သူစစ်65နှစ်ကျော်ဖြစ်လာခဲ့တဲ့အနေထားရပေါ့ဗျာနော်နိုင်ငံအတွက်အကျိုးမရှိဘူးပြင်ဆင်ဖို့တင့်ပြီဆိုတဲ့ဟာကတော့ပြည်သူအားလုံးကလည်းနားလည်နေကြတဲ့အပေါ်မှာကျွန်တော်တို့ကတော့ဒီချိန်မှာတော့ဒီအပြောင်းလဲဖြစ်နိုင်ဖို့ပေါ့ဗျာဒါနီလန့်ရှာဖို့တင့်တယ်လို့အားလုံးကတော့လေးလေးနက်နက်မြင်နေကြပြီလေဒါကြောင့်ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ယ
ူပါတယ်ဗျာအခုလို့ဖြေကြပြီးတော့ဦးနိုင်ဟန်တော် RFA ကကျေးဇူးအထူးတင်ရှိပါ
ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်